ထိုင်းမြန်မာနယ်စပ်ဖျားသွုံစုမျိုးကတရုတ်ငွေလိမ်ကိုင်းလုပ်ငန်းတွေရဲ့လူကုန်ကူးခံရတဲ့နိုင်ငံသားတွေကိုဒီမိုကရေစီအကျိုးပြုခရင်တက်မတော် DKBA ကထိုင်းမှတ်ကိုစလွှဲပေးနေပါပြီ။ဒီမျိုးနဲ့တရုတ်နဲ့ပတ်သက်တဲ့လုပ်ငန်းတွေပိတ်သိမ်းထားပြီးတိတိတသာလူပါသွားတယ်လို့မြို့ကန်တွေကပြောပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံကရင်ပြည်နယ်ဖျားသုံးစုမြို့နယ်အတွင်းမှာကာစီနိုလောင်းကစားလုပ်ငန်းနဲ့စားသောက်ဆိုင်လုပ်ငန်းမှာလုံခြုံကြတဲ့တရုတ်နိုင်ငံသားတွေအနေနဲ့ဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာကြဖို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကထုတ်ပြန်ထားပြီးတဲ့နောက်မှာတရုတ်နိုင်ငံသားတွေမျိုးရင်းသွားလာမှုတိတိတတ်တာပါသွားတဲ့အကြောင်းဒေသခံတွေက view ကိုပြောပါတယ်တရုတ်နိုင်ငံသားတွေအလုံးလုံးနေကြတဲ့စားသောက်ဆိုင်အလှပြင်ဆိုင်လုပ်ငန်းတွေပိတ်သိမ်းထားတာတွေကိုလည်းတွေ့ရတယ်လို့လည်းမြို့ခံတွေက view ကိုပြောပါတယ်ဖျားသုံးစုမျိုးထဲမှာဆိုရင်တရုတ်နိုင်ငံသားတွေတိတ်မတွေ့ရတော့ပါဘူးတချို့မျိုးနဲ့သုံးပိုင်လောက်ဝေးတဲ့ချောင်းဆုံကျေးရွာဘက်ကိုပြောင်းရွှေ့သွားတယ်လို့လုံခြုံရေးအရာနာမည်မဖော်လို့တဲ့မြို့ခံတူကတော့တရုတ်လာခွင့်စားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ
်မြို့ခံမျိုးတွေမှာတော့အစိုးရရဲ့လောက်ပဲကတော့ပါပါပြီးစိုးရရဲ့လောက်ကိုကျန်ပြန်နပတာစားတော့ဆိုင်ပါရစားကိုပြရတယ်။အော်ဒီမဆက်ရှင်နေတော့ကတော့သွားဖို့ပြောလာတော့ကျားတို့တနည်းအောင်သူရွှေ့ရတယ်။ကျားတို့မျိုးနဲ့နေဝေးနေအောင်သူရွှေ့ရတယ်။ဝေးရဆိုမှကျားတို့မပိုင်ရင်ပိုင်တယ်မဟုတ်ဘူး။ဆောင်းတို့ဘက်တော့အဲ့ဒါချင်သူရွှေ့ရတယ်။ကြောက်ပြီးရောအဲ့ဒါချင်ရွှေ့ရတယ်
ဖျားသုံးစုမျိုးတဝိုက်ကျေးရွာတွေဘက်တရုတ်လောက်ကစားလုပ်ငန်းတွေနေရာပြောင်းရွှေ့သွားတဲ့သတင်းတွေနဲ့ပတ်သက်လို့ VOA အနေနဲ့တရားအတည်ပြုချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်။ဖျားသုံးစုမျိုးကတရုတ်ဝေးလိန်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားသား60ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းက DKBA အဖွဲ့ကမြောက်ရီလမ်းကြောင်းကနေတဆင်ထိုင်းရဲ့တပ်ဖွဲ့ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းမြို့ကတူကပြောပါတယ်
။မြို့ကတူကထွက်သွားတာမရှိသေးဘူး။ DKBA ကထွက်တဲ့68ယောက်လာတယ်။အဲ့လိုတင်ရထုတ်ပြန်လာတယ်။အဲ့လိုပြောပြီးက68ယောက်လောပြန်ထုတ်ပြန်လာတယ်။တော်တော်တော့ထိုင်းရဲ့လာတော့တော့မရှိတော့ဆက်တော့လာတော့မရှိဘူး။ချိုးတဲ့68ရက်ရတာတော့အဲ့လို
မြန်မာနယ်စပ်ကအွန်လိုင်းငွေလိမ်လုပ်ငန်းတွေကိုနှိမ်သိမ်းဖို့ကြိုးစားတဲ့အနေနဲ့ထိုင်းအစိုးရကမြန်မာနယ်စပ်တွေမှာလျှက်ဆင်ပြီးလောင်စာဆီနဲ့အင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်ဒီလိုဖြတ်တောက်တဲ့အတွက်ဒေသခံတွေပါရက်တီရေးအခက်တွေ့နေကြရပါတယ်ဖျားသုံးစုမျိုးကတယောက်ကတော့မကြခင်အရင်လိုလျှက်ဆင်ပြီးပြန်ရဖို့မျှော်လင့်တယ်လို့ပြောပါတယ
်ဘောင်းနေပြီးတယ်မိမိကကျန်ရောက်ပေါ်ပါလို့ညွန်လဲအလောက်ကနေရောက်ဒီလိုရောက်ညွန်လဲမင်းတို့ကတော့နာမကန်ပေါ်ကြီးနေတဲ့ဒီပြည်သူတော်ကဒါရမနာကဒီလိုလိုနာတော့ကိုကြီးရတော့ပူချတော့ဘာထိုင်းဝယ်ဒီကံပြီးကူတော့ဒီကူနေရတော့ဆော့ဆော့ရရကတော့လိုပြတော့အရင်ကမိမိတို့ကဆရာမလေးတို့တူတော့
ထိုင်းနိုင်ငံရဲ့ PR ပေးမှုကြောင့်ကရင်နေသားဆောင်တဲ့ BGF ထိချုပ်ထားတဲ့မြဝတီရွှေကုတ်ကိုမျိုးတွေကငွေလိမ်လုပ်ငန်းတွေမှာလူကုန်ကူးခံရတဲ့နိုင်ငံသားတွေကို BGF အဖွဲ့ကယာနဲ့ချီပြီးတော့ကဲထုတ်နေသလိုငွေလိမ်ကိုင်းကလူတွေကိုလည်းဖမ်းဆီးနေပါတယ်ဖမ်းဆီးပြီးသူကဲတင်ထားသူတွေကိုထိုင်းရနာပိုင်တွေလက်ထဲလွှဲပြောင်းပေးနေသလိုဒီနေ့ကစပြီးတော့တရုတ်နိုင်ငံသားတွေကိုမဲဆောက်၄စိတ်ကနေတစ်စိတ်တရုတ်နိုင်ငံကိုတန်းပြီးတော့ပြန်ပို့နေပါတယ်ရှင်